စကိုင်းတိုင်းရေဦးမြို့နယ်ထန်တော်ဘော်ဒီအထက်တန်းချောင်းကိုစစ်ကောင်စီတပ်ကလေးချောင်းကဘုံကျဲတိုက်ခိုက်လို့ခြေရွာသားတွေထွက်ပြေးတိမ်းရှောင်ရတယ်လို့ဒေသခံတို့ကပြောပါတယ်။ကလေးမြို့တောင်ပိုင်းမှာလည်းအလားတူလေးချောင်းတိုက်ခိုက်မှုရှိခဲ့တယ်လို့လည်းဆိုပါတယ်။စကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့လေးချောင်းတိုက်ခိုက်မှုသတင်းပေးပို့ချက်ကိုကိုညံဝင်းအောင်တင်ပြထားပါတယ်ရှင်
။စကိုင်းတိုင်းရေဦးမြို့နယ်ထန်တော်ခြေရွာထရောဘော်ဒီဂျာကလာပညာသင်ကြားပေးနေတဲ့အထက်တန်းကျောင်းကိုမေလ9ရက်နေ့လည်2နာရီကျော်မှာကျက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။လူထိခိုက်သေဆုံးတာမရှိပေမဲ့စာသင်ကျောင်းစာကြည့်တိုက်အနည်းငယ်ပျက်စီးခဲ့တယ်လို့ထန်တော်ကျေးရွာအပါအဝင်အနီးအနားကကျေးရွာတွေပါထွက်ပြေးတင်းရှောင်နေရတယ်လို့ထန်တော်ကျေးရွာသားတူကပြောပါတယ
်။ဒါကတော့ဂျမိုက်ကနဲ့ပြစ်သွားတာပဲကွာ။ထန်တော်ဗိုလ်ကြီးကမှာစာသင်ကျောင်းစိတ်တဲ့တယ်မှာကြာပါဘူး။မှန်တယ်အမေတက်ပြီးတော့ကိုလုံးပွဲသွားပါတယ်။လူတွေမှုကြီးကမှာမရှိပါဘူးကွာ။နွားတော်တော်ကြီးတော့အဲ့တော့ဒီကတော့ရွာတော့ဟွာလာတော့ဒီမှာပြ130 150ဝန်းကျင်လောက်ရှိရပြအဲ့ဒီရောရှောင်းနေရတယ်အဲဒီမှာတော့ရွာလေးတော့ရှိတယ်အဲ့ဒီရွာလေးလည်းရှောင်းနေတာအကြောင်းမှာစာသင်နေတဲ့ဇင်းရလို့အလေးပေးတာ
ထတော်ကြီးရွာကဗောဓိအခြေခံပညာအထက်တန်းကျောင်းဟာရေဦးမြို့နယ်အတွင်းနာမည်ရရှိတဲ့စာသင်ကျောင်းတစ်ကျောင်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလို့တိုက်ခိုက်တာဟာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကြီးကြပ်တဲ့ဂျာကာလာပညာသင်ကြားရေးစနစ်ကိုဟန်တားလိုတဲ့အတွက်လာရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့မြို့နယ်ပညာရေးတာဝန်ခံကအခုလိုသုံးသပ်ပါတယ်
။တို့ဒီရက်ကတော့ရင်းနှီးနေရဲ့ဂျာကလာပညာရေးစနစ် NGMOE မှာအချိန်အကောင်းဆုံးစာပြေကြောင်းကျောင်းပေါ့နော်အထက်ကထဏကိုကြည့်ရတော့ဒီမှာရှိတဲ့ပညာရေးဝင်ကယူမှာတော့တော့ဝမ်းပေါ့အချိန်အကောင်းဆုံးကျောင်းကျောင်းဖြစ်နေရတယ်ပေါ့။အဲဒီကျောင်းကိုဒီလိုလုပ်လိုက်ရင်ကျန်တဲ့ကျောင်းတွေကိုလည်းဒါအလုံးဟိုပေါ့လေစစ်ကောင်စီနဲ့ချင်းစပ်ကြဖြစ်သွားမယ်ဆိုတော့တော်ဝင်ကြည့်ရဲ။နောက်တစ်ခါဒီကြီးရွာနဲ့ဒီတော်ဝင်ကြီးဒေတာတစ်ခုလုံးကြတော့ဒီရာဒီဒီကနေပြီးတော့ဒါမျိုးနဲ့တာဝန်ခံဖြစ်ပြီးတော့အကုန်လုံးကိုလှည့်ပြီးတော့ဒီဟိုတယ်ရဲ့ရှင်းနေတဲ့ဒါဒီအားလုံးကိုသူတို့အကုန်လုံးပြင်မှတ်တည်ထားပြီးသားလို့တူမြင်ပါတယ
်။ဒီရာအနီးမှာတိုက်ပွဲဖြစ်နေတာမရှိဘဲဂျက်လီရင်နှစင်းနဲ့ဘုံ6လုံးကျဲသွားတာဖြစ်ပြီးကျောင်းမှာစာသင်တဲ့သူမရှိတဲ့အချိန်ဖြစ်တဲ့အတွက်လူထိခိုက်သေဆုံးတာမရှိခဲ့တာလို့လဲဒေသခံတွေကပြောပါတယ်။ထန်တော်ဘော်ဒီစာသင်ကျောင်းဟာအာဏာမသိခင်ကကျောင်းသားပေါင်း1400နီးပါးပညာသင်ကြားခဲ့တဲ့အထကအဆင့်ရှိတဲ့ကျောင်းတစ်ကျောင်းဖြစ်ပါတယ်။စာသင်ကျောင်းကိုဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့2022ခုထဲမှာဆိုရင်လေရေဦးမြို့နယ်ကလည်းဒပင်းမြို့နယ်တဲကလက်ရဲကုန်းကျေးရွာစာသင်ကျောင်းကိုစစ်တပ်ဘက်ကလေကျောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စာသင်ကြားနေတဲ့ကလင်းငယ်အပါအဝင်ဒေသခံ73ဦးသေဆုံးခဲ့ရပါတယ်။တစ်ဆယ်တည်းမှာပဲစကိုင်းတိုင်းကလေးမြို့အနီးကဒါစီရွာနဲ့မြောင်းလာရွာကြားကိုမေလ9ရက်နေ့လယ်ပိုင်းစစ်တပ်ကလေကျောင်းကနေပစ်ခတ်ခဲ့ပါသေးတယ်။တိုက်ပွဲမဖြစ်ဘဲလေကျောင်းကနေပစ်ခတ်ခဲ့တာလို့စစ်ပေးဆောင်ကူညီသူတဦးကခုလိုပြောပါရယ်
။ဒါစီနဲ့မြောင်းလာမြောင်းလာရွာကြားပေါ့။ဟုတ်ကဲ့တိုက်ပွဲမဖြစ်ဘူးဒီတိုင်းဟိုဒါဖြစ်တာ။ဒါတိုက်တော့မရှိဘူးငြင်းကြည့်တော့။ဒါတကယ်ကြီးကြီးကြီးဆုံးတော့မရှိဘူး။အဲ့အနီးနဲ့တော့လည်းတော့တိုက်ဆုံနေတယ
်။ကလေးမျိုးနယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားလေရှိပြီးလေကျောင်းကလည်းပြစ်ခတ်တယ်လို့စစ်တပ်ကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေအပြင်နေမြေရှင်းလင်းရေးတွေလုပ်လို့ရှိပါတယ်ခင်ဗျာ။